မြန်မာနိုင်ငံချမ်းမိုင်နဲ့အာဇာဝင်ဌာနကဖေဖော်ဝါရီ10ရက်ဗုဒ္ဓဦးနေ့ည7နာရီမှာထုတ်ပြန်ခဲ့တဲ့စာရင်းအရမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူလူနာအသက်39ဦးရှိခဲ့တယ်လို့ဖော်ပြထားပါတယ်။တက်ခွဲစံသက်နမူနာပေါင်း1994ခုကိုစံသက်ပြီးအခုလူနာအသက်ထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်တည်ဆုံးသူနောက်တူဦးလည်းရှိခဲ့တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအခုချိန်ထိတက်ခွဲအတည်ပြုလူနာစုစုပေါင်း34,489ဦးရှိသွားပြီးတည်ဆုံးသူစုစုပေါင်းကတော့3,182ဦးရှိသွားပြီဖြစ်ပါတယ်။